တော်ရှင်များခင်ဗျာရခိုင်ပြည်နယ်ပဋိပက္ခအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတဲ့မွတ်စလင်ဒုက္ခသည်တွေဟာအာဆာအကြမ်းဖက်သမားတွေရဲ့ချိန်ဆမှုတွေနဲ့ဆက်လက်ကြုံတွေ့ရင်ဆိုင်နေရတယ်လို့အမေရိကန်အစီအစိုက် 45 Rights အဖွဲ့ကမတ်လ14ရက်ဒီနေ့နေစွဲနဲ့ထုတ်ပြန်ခဲ့ပါတယ်မတ်လ12ရက်နေ့ကအာဆာအဖွဲ့ကထုတ်လွှင့်ခဲ့တဲ့ဗီဒီယိုဖိုင်တစ်ခုမှာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကိုရောက်ရှိနေကြတဲ့ဒုက္ခသည်တွေကိုချိန်ဆနှိပ်စက်တပ်ဖြတ်တဲ့ရာဇဝတ်မှုတွေမလုပ်ကြဖို့အာဆာအဖွဲ့ဝင်တွေကိုတိုက်တွန်းထားပါတယ်။အဲ့ဒီရာဇဝတ်မှုတွေဟာဘင်္ဂလားဒေ့ရှ်အစိုးရကိုစန့်ကျင်ရာရောက်တဲ့အပြင်အာဆာအတွက်တာဝန်ယူစရာတွေဖြစ်လာကြောင်းလည်းအဲ့ဒီဗီဒီယိုဖိုင်မှာပြောဆိုထားပါတယ်။ဒါပေမဲ့ဘလူးဘဲပုံတာဝန်ယူမဆိုတာကတော့အာဆာကထည့်သွင်းပြောဆိုမထားပါဘူးလို့ 45 Rush ရဲ့အစီရင်ခံစာကဖော်ပြပါတယ်။လက်တလုံးလာပိုင်းတွေအတွင်းအာဆာနဲ့ပတ်သက်နေတယ်လို့ယူဆရတဲ့စစ်သေးကြွတွေကကော့စ်ပဇာတခွတ်တဲ့စခန်းကအနည်းဆုံးဒုက္ခသည်9ဦးကိုပြန်ပြီးဆွဲနှိမ့်ဆက်ညှိမှန်းခဲ့ပါတယ်။အဲ့ဒီစစ်သွေးကြော်တွေဟာဒုက္ခသည်အမျိုးသမီးတွေမိသားစုဝင်တွေနဲ့ဘာသာရေးဆရာတွေကိုပြစ်မှတ်ထားကြတယ်လို့လဲ 45 Rush ကဆိုပါတယ်။အထူးသဖြင့်ဒုက္ခသည်စခန်းတွေမှာကူညီရေးလုပ်သားတွေအဖြစ်ဝင်ရောက်ဆောင်ရွက်နေကြတဲ့ဒုက္ခသည်အမျိုးသမီးတွေပြန်ပြီးဆွဲခံခဲ့ကြရပါတယ်။အဲ့ဒီထဲကတယောက်ကပြောတာကတော့ပြန်ပြီးဆွဲသူတွေဟာအစာအဖွဲ့ဝင်တွေဖြစ်ကြပြီးဒုက္ခသည်စခန်းအတွင်းသူနေထိုင်တဲ့အပိုင်းမှာအစာအဖွဲ့ဝင်တွေအများအပြားရှိနေတဲ့အကြောင်းသူတို့ဟာယောက်ျားတွေကိုရိုက်နှက်မိန်းမတွေကိုချင်းချောက်ဒုက္ခသည်စခန်းကိုအုပ်စိုးထားပြီးသူတို့လုပ်ချင်တာဘာမှဆိုလုပ်နိုင်ကြတယ်လို့လဲချင်းချောက်ပြောဆိုထားပါတယ်တဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီး 45 Rush အဖွဲ့ရဲ့အမှုဆောင်အရာရှိချုပ်မက်သျူးစမစ်က
They targeted Rohingya women aid workers and pressured them to quit their jobs into not work outside the home and then going back to 2000
ဒုက္ခသည်စခန်းတွေကလူငယ်အမျိုးသမီးဝန်ထမ်းတွေကိုပြစ်မှတ်ထားပြီးသူတို့အလုပ်ဆက်ပြီးတော့မလုပ်နိုင်အောင်ချိန်ဆောက်တဲ့အတွက်လုထွက်လိုက်ကြရတဲ့သူတွေအများကြီးရှိနေပါတယ်။ဗရင်ပေးလို့ချင်းချင်းယူဆခံရတဲ့သူတွေကိုလည်းအာစာကချိန်ဆောက်နှိမ့်ဆက်တပ်ဖြတ်ပါတယ်။အမျိုးသမီးတွေအပြင်ထွက်ပြီးတော့အလုပ်လုပ်တဲ့အတွက်မိသားစုနဲ့ဆွေမျိုးသားချင်းတွေကိုလည်းချိန်ဆောက်တာပြန်ပြီးဆွဲတာတွေလုပ်ကြပါတယ်လို့မက်သျူးစမစ်ကပြောဆိုခဲ့ပါတယ်။ဒါအပြင်ဒုက္ခသည်စခန်းကိုရောက်ရှိလာခဲ့တဲ့အစ္စလမ်ဘာသာရေးဆရာတူကိုလည်းအာစာအဖွဲ့ဝင်တွေကဖမ်းဆီးခေါ်ဆောင်တပ်ဖြတ်ခဲ့ပုံကိုမက်သျူးစမစ်ကအခုလိုပြောပါတယ်။
One of the cases we highlight involves a Rohingya religious leader who was part of a
ဆောက်ဆက်ခုနှစ်ခုနဲ့အော်တိုဘာလောက်ကုန်ပိုင်းကနိုင်ငံတကာအစ္စလမ်ဘာသာရေးခေါင်းဆောင်58ဦးကရခိုင်ပြည်နယ်မှာမြမတ်တပ်မတော်ကိုအာဆာဖွဲ့ကအကြမ်းဖက်တိုက်ခိုက်ခဲ့တာဟာအစ္စလမ်ဆိုတဲ့ခေါင်းစဉ်အောက်မှာအချိန်ဒီအချိန်ခါအရာရောခြေဝင်ပိုင်းအရာပါမသိတော်တဲ့လူရဖြစ်တဲ့အကြောင်းဖက်တဝါပြုခဲ့ကြပါတယ်။အဲ့ဒီအကြောင်းဘင်္ဂလားဒေ့ရှ်ဒါကထရီပြုံးသတင်းစာကလည်းဖော်ပြခဲ့ပါတယ်။အဲ့ဒီနောက်မှာတော့အဲ့ဒီဒုက္ခသည်ဘာသာရေးဆရာကိုလူတစုကခေါ်ဆောင်သွားခဲ့ပြီးတပ်ဖြတ်လိုက်ကြတယ်လို့မက်သျူးစမစ်ကပြောဆိုခဲ့တာပါ။ဒါအပြင်အာဆာလက်နက်ကိုင်အဖွဲ့ကိုစတင်ဝေဖန်သူမှန်သမျှကိုတပ်ဖြတ်ပြစ်မယ်လို့အာဆာအဖွဲ့ဝင်တွေကချင်းချောက်ခဲ့ပြီးအာဆာနဲ့တခြားလက်နက်ကိုင်အဖွဲ့တွေကိုထောက်ပံ့ကြဘူးလေအာဆာကပြောဆိုခဲ့ပါတယ်တဲ့။အဲဒါကြောင့်ဘင်္ဂလားဒေ့ရှ်အနာပိုင်တွေအနေနဲ့ဒုက္ခသည်စခန်းတွေအတွင်းရာဇဝတ်မှုတွေထပ်မံပြီးတော့ဒုဗမလာရအောင်ဒုက္ခသည်အတိုင်းအဝန်းနဲ့အတူစုံစမ်းစစ်ဆေးဖော်ထုတ်အရေးယူဖို့လိုအပ်နေပြီလို့45 Rush ရဲ့အစီရင်ခံစာကဖော်ပြပါကြောင်းအစီရင်ခံတင်ပြအပ်ပါတယ်ခင်ဗျာ။